ဒီကတဲ့စတင်ပါ7ရက်နေ့ညပိုင်းကစစ်တင်မြို့မှာသတင်းယူနေတဲ့ဂျာမနီနိုင်ငံအခြေစိုက် ARD TV သတင်းအဖွဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ဝိုင်းဝန်းရံမှုတာကိုခန်းရပါတယ်ဆွဆွဲချက်ကတော့ဂျာမန်သတင်းအဖွဲ့ကကင်မရာမဲနှစ်ယောက်ကိုတူရကီတွေမွတ်စလင်တွေသတင်းလိမ်တွေလာရိုက်နေတယ်ဗလီပုံတွေရိုက်နေတယ်လို့ဆွဆွဲပြီးလှုံ့ဆော်လူအစုနဲ့ဝိုင်းဝန်းပြီးရံမှုဖို့ကြိုးစားတာဖြစ်ပါတယ်နောက်ပိုင်းပြည်နယ်အချက်မြင့်ရဲတပ်ဖွဲ့မှုကိုယ်တိုင်ပါဝင်တဲ့ရဲတပ်ဖွဲ့ရောက်ရှိလာပြီးထိန်းသိမ်းရတဲ့အနေအထားဖြစ်ခဲ့ပါတယ်ဂျာမန်ရုတ်တရက်သတင်းတောက်တွေကိုဟိုတယ်ပြန်ဖို့ဟိုတယ်ကိုဝိုင်းဝန်းလာတဲ့လူအစုကြီးကရံမှုတာမခံရအောင်ရဲတပ်ဖွဲ့ကတညလုံးလုံခြုံရေးပေးနောက်နေ့လဲသတင်းတောက်ဖွဲ့ကိုဘယ်မှသွားခွင့်မပေးဘဲနေကင်းမှာလုံခြုံရေးအဆောက်အအုံနဲ့ဒီစင်းကိုလိုက်ပို့ပြီးရန်ကုန်ကိုပြန်စီခဲ့ပါတယ်အခုပြဿနာမဖြစ်ခင်ပြည်ထောင်စုအခြေစိုက်ရုတ်တံသတင်းတောက်တွေလဲအခုလိုကံကြမ္မာမျိုးကြုံခဲ့ရပါသေးတယ်ဒီပြဿနာဘယ်လိုဖြစ်ရတာပါလဲရခိုင်ပြည်နယ်ကပြည်ပခပြဿနာမှာသတင်းမှရယူရခက်ခဲနေပြီလားဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ
်လူအုပ်ကြီးရဲ့ရံမှုတာခံရတဲ့ဂျာမန် ARD TV သတင်းအဖွဲ့ဟာအရင်တုန်းကလည်းမြန်မာနိုင်ငံကိုရောက်ခူးပါတယ်ရခိုင်ပြည်နယ်စစ်တွေဘက်ကလည်းသွားပြီးသတင်းရယူခူးပါတယ်ခုတစ်ချိန်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြမ်းဖက်သမားတွေကိုတပ်မတော်ကနေမြေရှင်းလင်းရေးလုပ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေတိုင်းရင်းသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေစတဲ့အကြောင်းတွေကိုသတင်းရယူပေးပို့ဖို့ရည်ရွယ်တယ်လို့သိရပါတယ်။ဒီလိုနဲ့ဂျာမန်ရုတ်တံသတင်းအဖွဲ့ဟာ Journalist Visa လျှောက်ပြီးသူတို့ရုံးခွဲအခြေစိုက်ရာစင်ကာပူကနေရန်ကုန်ကိုစက်တင်ဘာလ12ရက်နေ့မှာရောက်လာပါတယ်။ရောက်လာခြင်းကလေးကအဲ့ဒီဖွဲ့ဟာပြည်သူ့ဝင်ကြီးဌာနကိုဆက်သွယ်ပြီးရခိုင်ပြည်နယ်စစ်တွေဘက်ကိုတွားမယ်အကြောင်းခွင့်ပြုချက်ရရင်ဘူတိတောင်အထိတွားပြီးတည်င်းရယူမယ်အကြောင်းတရားဝင်တင်ပြပြီးတဲ့နောက်မှာရန်ကုန်ကနေစစ်တွေကိုစက်တင်ဘာလ13ရက်နေ့မနက်ပိုင်းမှာလေကြောင်းခီးနဲ့တွားခဲ့ကြတာဖြစ်ပါတယ်။ဂျာမန်ရုတ်တံတည်င်းဖွဲ့ဟာစစ်တွေကိုရောက်ရောက်ချင်းမောင်းတော်ဒေသဘက်ကနေထွက်ပြေးလာတဲ့ရခိုင်အပါအဝင်တိုင်းရင်းသားတွေယာယီခိုလုံရဖုံးတော်ကြီးအကြောင်းတွေကိုတွားပြီးတည်င်းရယူကြပါတယ်။ဒီနေ့အစိုးရအဖွဲ့ရုံးကိုတွားပြီးဘူတိတောင်ဘက်ကိုတွားရောက်တည်င်းရယူခွင့်ပြုဖို့တင်ပြပါတယ်။ဒါပေမဲ့တပ်ဆိုင်ရာအာဏာပိုင်တွေကအရင်ကဘူတိတောင်အထိတည်င်းအဖွဲ့တွေတွားခွင့်ပြုပေမဲ့အခုရက်ပိုင်းကစတွားခွင့်မပြုတော့ဘူးဆိုတဲ့အတွက်မတွားနိုင်ခဲ့ပါဘူး
။ဂျာမန်ရုတ်တံတည်င်းအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာတွေနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့ပြည်နယ်ဝန်ကြီးချုပ်နယ်လုံဝန်ကြီးအစိုးရအဖွဲ့အတွင်းရေးမှူးစတာတွေနဲ့တွေ့ခွင့်တောင်းပေမဲ့အချိန်မပြေတော့တွေ့ခွင့်မရခဲ့ကြပါဘူး။ဒါပြင်စစ်တွေမှာရှိတဲ့ဒုက္ခတွေစခန်းတွေကိုတွားဖို့ကြိုးစားပါသေးတယ်။အရင်ခေါက်တွေတုန်းကဝင်ခွင့်ရတွေ့ခွင့်ရတော့ဒီခေါက်လည်းတွေ့ခွင့်ရမယ်အထင်နဲ့ကြိုးစားတာပါ။ဒါပေမဲ့အာဏာပိုင်တွေကဒုက္ခတွေစခန်းတွေစီလည်းတွားခွင့်မပေးခဲ့ပါဘူး။ပြောရရင်ဂျာမန်ရုတ်တံအဖွဲ့ဟာစက်တင်ဘာ23ရက်လုံးစစ်တွေမှာရှိတဲ့ဖုံးလို့ကြီးကျောင်းတွေကရခိုင်တိုင်းသားတွေခိုးလို့ရဒုက္ခတွေစခန်းတွေမှာလိုက်ပြီးရိုက်ကူးရေးလုပ်တာကလွဲရင်တခြားဘာရိုက်ကူးရေးမှမလုပ်နိုင်ခဲ့ပါဘူး။ဒီလိုနဲ့ည9နာရီခွဲလောက်မှာစစ်တွေကနေဂျာမနီကသူတို့ရုပ်တံဌာနကိုတိုက်ရိုက်သတင်းပေးပို့ဖို့လုပ်ပါတယ်။ဂျာမနီမှာရုပ်တံလွှင့်တဲ့အချိန်နဲ့ချိန်ညှိပြီးရိုက်ကူးထုတ်လုပ်ဖို့လုပ်တာပါ။ဒီလိုနဲ့စစ်တွေကနေတိုက်ရိုက်သတင်းပေးပို့ဖို့ဥဥတ္တမပန်းချက်ရှိသွားပြီးရိုက်ကူးရေးလုပ်ဖို့ပြင်ဆင်ကြပါတယ်။ရုပ်တံထုံးစံ၊ကင်မရာထောင်တာတွေ၊မီးစလိုက်ထောင်တာတွေ၊ဖွင့်ထုတ်ပေးမဲ့စက်ကရိယာပြင်ဆင်တာတွေစတာတွေအချိန်ယူလုပ်ကြပါတယ်။ဒါပေမဲ့လည်းဗာရိုက်ကူးရေးမှမလုပ်ရသေးခင်စတော့မစရသေးခင်လူအုပ်ကြီးကဝိုင်းလာပြီးတူရကီတွေမွတ်စလင်တွေဗလီကိုမှတ်တမ်းတင်ရိုက်နေကြတယ်သူတို့ကိုဆုံးမမရမယ်စသဖြင့်အမျိုးမျိုးပြောပြီးရံမှုမဲ့အနေထားလုပ်ကြပါတော့တယ
်ဒီလိုအနေထားမျှော်လင့်မထားတဲ့အတွက်ထိတ်လန့်ကြောက်ရွံ့နေတဲ့ဂျာမန်ရုတ်တံအဖွဲ့ဝင်တွေဟာဂျာမနီကသူတို့ရုံးကိုအန်ဒီယန်နဲ့ကြုံရပြီးဆိုပြီးဖုန်းဆက်တာသူတို့တည်တဲ့ကုလသမဂ္ဂတာဝန်ရှိသူတွေစီဖုန်းဆက်တာလုပ်တယ်လို့စကြပြန်မိန်းကလေးကလည်းပြည်သူ့ဝင်ကြီးဌာနတာဝန်ရှိသူတွေစီဖုန်းဆက်အကူအညီတောင်းပြီးလုံခြုံရေးဆောင်ရွက်ပေးဖို့ပြောဆိုရတဲ့အခြေအနေထိရောက်သွားခဲ့ပါတယ်။နောက်ပိုင်းရဲတပ်ဖွဲ့ဝင်တွေရောက်လာတဲ့အခါလူအုပ်ကြီးကိုအပြစ်မှန်ပြောပြီးထိန်းသိမ်းရမယ့်အစားဂျာမန်သတင်းဖွဲ့ကိုဟိုတယ်ပြန်စီပြီးအသေးစိတ်စစ်ဆေးပါတော့တယ်။နိုင်ငံကူးလက်မှတ်တွေ၊ဗီဇာတွေ၊ထောက်ခံစာတွေစစ်ဆေးရုံမကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုပါစစ်ဆေးပါတယ်။ပြောရရင်တရားဝင်သတင်းထောက်ဗီဇာနဲ့ဝင်လာ၊တရားဝင်ခွင့်ပြုချက်တောင်းပြီးတရားဝင်သတင်းရိုက်ကူးရေးလုပ်တာမှုဘာမှအပြစ်ပြောစရာမရှိခဲ့ပါဘူး။ဒါပေမဲ့ရဲတပ်ဖွဲ့ဟာလူအုပ်ကြီးနဲ့တီတူလူတို့ကိုဒီအဖွဲ့ကြီးဟာမှန်မှန်ကန်ကန်သတင်းလာယူတာပါလို့အသေးချာရှင်းပြတာမျိုးလူအုပ်ကြီးတွေကမှန်မှန်မကန်ပြောဆိုပြီးလူစုလူဝေးဖြစ်ပေါ်အောင်ရမူကနီးဖြစ်အောင်လှုံ့ဆော်သူတွေအကြမ်းဖက်မှုဖြစ်အောင်တွေးထိုးသူတွေကိုအရင်ယူတာမျိုးဘာတစ်ခုမှမလုပ်ခဲ့ပါဘူး။ဂ တရင်သမားတွေကိုသူတို့အလုံးလုံးနိုင်အောင်ကာကွယ်စောင့်ရှောက်ပေးရမယ်ဆိုဘာအပြစ်တစုံတရားမှမရှိပါဘဲနောက်နေ့စက်တင်ဘာလ14ရက်တရက်လုံးလုံးဟိုတယ်ကထွက်ခွင့်မပေးတော့တယ်လို့လေစိတ်ကိုတန်းပုတ်ပြီးရန်ကုန်ပြန်စီခဲ့ပါတယ်အဆိုဆုံးကတော့အထက်ကိုအစင်ခံစားတင်တဲ့အချိန်မှာတရင်အဖွဲ့ကပဲအမားလုတ်တရောင်ရောင်လူအုပ်ကြီးကပဲမှန်တရောင်ရောင်တင်ပြခဲ့တာပဲဖြစ်ပါတယ်ရဲတပ်ဖွဲ့ရဲ့အထက်ကိုတင်ပြတဲ့အစင်ခံစားရဲမှာ2019ခုနှစ်စက်တင်ဘာလ13ရက်နေ့9:15မိနစ်အချိန်စစ်တွေမြို့ဦးဥဒမပန်းကြံနောက်မှာရှိတဲ့ဘလီဟောင်းအာမမ်မိုရီဟိုတယ်တွင်တဲခိုနေထိုင်သည့်ဂျာမနီနိုင်ငံသားဂျာနဦးမှဘလီအားဓာတ်ပုံရိုက်ရာလူစုလူဝေး50ဦးခန့်မှစုရုံးရောက်ရှိလာ၍ဟိုတယ်ရှိတွင်ရုပ်ရုပ်တဲတဲဖြစ်ပွားဆိုပြီးဖော်ပြထားသလို၎င်းတို့အားမျက်ခြေမပြက်စောင့်ကြပ်ကြီးရှုလျက်ရှိပါသည်ဆိုပြီးလည်းတင်ပြထားပါသည်မြောက်ကန်တွေကတူရကီတွေမွတ်စလင်တွေဆိုပြီးဆွဆဲပြီးရံမူတာရဲတပ်ဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုစစ်ဆေးတာစတဲ့အချက်တွေကိုတော့ထိန်ချန်ထားတယ်လို့ဗလီကိုဓာတ်ပုံရိုက်တယ်ဆိုပြီးသမမမကန်တင်ပြထားတာတွေတွေ့ကြရပါတယ
်။ဒါကိုကြည့်ရင်ရခိုင်ပြည်နယ်မှာတချို့သောတိုင်းသားတွေဟာသတင်းမီဒီယာသမားတွေကိုရန်သူလို့သဘောထားပြီးမမမကန်ဖန်တီးဆွဆဲရံမူဖို့ကြိုးစားတာကိုရဲတပ်ဖွဲ့ဘက်ကသတင်းတော့တွေအန္တရာယ်မဖြစ်အောင်အကာအကွယ်တော့ပေးပါရဲ့။ဒါပေမဲ့တပြိုင်တည်းမှာသတင်းရယူရေးနဲ့ပတ်သက်ပြီးအကူအညီမပေးတာသတင်းရယူရေးပိတ်ပင်တာနောက်ဆုံးသတင်းမီဒီယာသမားတွေပေါ်သဘောထားမမှန်တာကိုလည်းတွေ့မြင်ကြရပါတယ်စစ်တွေကအခုနောက်ဆုံးဖြစ်ရမှာဆိုရင်သတင်းမီဒီယာအဖွဲ့ကိုနောက်ဒီကိုမလာခဲ့နဲ့တော့လို့တတိပေးသလိုဖြစ်ခဲ့ပြီးအခြားပြည်ပသတင်းအဖွဲ့တွေကိုလည်းရခိုင်ပြည်နယ်မှာမွတ်စလင်တွေဒုက္ခသည်စခန်းကလူတွေနဲ့ပတ်သက်ပြီးသတင်းယူရင်အခုလိုအန္တရာယ်ကျဝတ်နိုင်တယ်ဆိုပြီးတတိပေးလိုက်သလိုဖြစ်သွားစေခဲ့ပါတယ်ဒီအတွက်ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးသတင်းရယူရေးခက်ခဲလာသလိုတကယ်ဖြစ်ပြနေတဲ့တရေအမှန်တွေကိုပြည်သူတွေရောနိုင်ငံတကာကပါသိရှိဖို့လွယ်ကူမှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်